ဖေဖော်ဝါရီလ18ရက်နေ့မှာကျင်းပမယ်အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးကိုမတက်ရောက်ဘူးလို့မြန်မာနိုင်ငံကပြောပါတယ်။တက်ရောက်မယ်ဆိုရင်နိုင်ငံရေးအစ်စ်မဟုတ်တဲ့ကိုယ်စားလှယ်ပဲတက်ရောက်ခွင့်ရမှာဖြစ်ပါတယ်။ဒီအစည်းအဝေးမှာမြန်မာကိုဖိတ်ကြားရေးနဲ့ပတ်သက်ပြီးတော့အာဆီယံအတွင်းမှာသဘောထားကွဲလဲတာတွေတခါမြန်မာအပေါ်ကင်တွယ်ရေးကို VOA ရဲ့အင်ဒိုနီးရှားသတင်းဌာနသတင်းတောက် Ever Mazuri Verga နေပြီးတော့တုံးသက်သူတွေနဲ့တွေ့ဆုံမေးမြန်းထားတာကိုဦးတင်မောင်သန်းကအစူစီးတင်ပြမှာပါရှင
်။မြန်မာနိုင်ငံဟာပိုလို့အထူးကြံနိုင်ငံတိုင်းငံဖြစ်သွားနိုင်တယ်လို့တုံးသက်သူတွေကအကဲဖြတ်နေကြပါတယ်။ February 18ရက်နေ့မှာကျင်းပမယ့်အာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေရဲ့စီဝေးကိုမတက်ရောက်ဘူးလို့မြန်မာနိုင်ငံကြ ాయి ဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်က February 14ရက်နေ့မှာပြောပါတယ်။အာဆီယံတွင်နိုင်ငံတိုင်းတန်းတူညီတူပါဝင်တက်ရောက်ခွင့်ရှိရေးဟူသည့်မူနှင့်ထုံးတမ်းစဉ်လာများကိုတွေးဖိနေသည့်အတွက်မတက်ရောက်တာဖြစ်တယ်လို့အဲ့ဒီထုတ်ပြန်ချက်မှာပြောထားပါတယ်။အာဆီယံနိုင်ငံကြ ాయి ဝန်ကြီးတွေရဲ့အစည်းအဝေးမှာတက်ရောက်ဖို့စစ်ကောင်စီရဲ့မြန်မာနိုင်ငံကြ ాయి ဝန်ကြီးကိုဖိတ်ကြားရေးမှာအဖွဲ့ဝင်နိုင်ငံတွေကြသဘောတူညီချက်မရရှိတာကြောင့်နိုင်ငံရေးအစ်စ်မဟုတ်တဲ့မြန်မာကိုယ်စားလှယ်ကိုပဲဖိတ်ကြားမယ်လို့ကမ္ဘောဒီးယားက February 3ရက်နေ့ကပြောခဲ့ပါတယ်။ဘယ်သူမှမတက်ဖက်နေတာတဲ့နိုင်ငံရေးအစ်စ်မဟုတ်တဲ့ဒုတိယတက်ရောက်ပြီးမြန်မာကိုယ်ကိုစားပြုဖို့ကျွန်တော်အားပေးချင်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူချမ်ဆွန်ရီကပြောပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလူခွေရေးချိုးဖောက်မှုတွေကျူးလွန်တယ်လို့အဆွဆွဲခံရတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကို January 3ရက်ကတွားရောက်တွေ့ဆုံခဲ့ပြီးနိုင်ငံခြားရေးဝန်ကြီးကိုဖိတ်ဖို့ကြိုးစားခဲ့သေးတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာအတိအမှတ်ပြောထားပါတယ်။ဒါပေမဲ့အင်ဒိုနီးရှား၊မလေးရှားနဲ့စင်ကာပူတို့ကဖုန်းကနေတဆင့်ဟွန်ဆန်နဲ့ဆွေးနွေးကောက်ကွက်ခဲ့ကြသလိုကြေညာချက်တွေလည်းထုတ်ခဲ့ကြတာကြောင့်မူလဆုံးဖြတ်ချက်ဖြစ်တဲ့နိုင်ငံရေးအစ်စ်မဟုတ်သူပဲကုစားပြုရေးဖြစ်ခဲ့ရတာပါ။ဟွန်ဆန်ကမင်းနဲ့ကစားခဲ့တယ်လို့ထိုင်းနိုင်ငံဘာကောက်အခြေစိုက်အရှိတော်အာရှလမ်းစုံလို့အဓိပ္ပာယ်ရတဲ့ Southeast Asia Junction အဖွဲ့ကိုထူထောင်သူLea Shortino ကပြောပါတယ
်။ Yeah, ini MMN Banya Oranian Tetewa.
Cambodia ဝင်ပြီးတော့အဖြစ်မြန်မာပြည်ကိုသူသွားတာပါလို့သူကပြောတာပေါ့လေ။ဒါပေမဲ့သူကအာဆီယံရဲ့ဥက္ကဋ္ဌလည်းဖြစ်တယ်လေ။အာဆီယံမှာကျွမ်းကျွယ်နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူနဲ့ဖိလစ်ပိုင်တို့ရဲ့တခြားနိုင်ငံတွေကြားမှာမတူကွဲပြားတဲ့အကျိုးစီးပွားတွေရှိနေကြပါတယ်။ဟွန်ဆန်မြန်မာပြည်ကိုသွားတာကိုသူတို့ကသဘောမတူကြပါဘူး။တခြားအာဆီယံနိုင်ငံတွေဖြစ်ကြတဲ့ထိုင်း၊ဗီယက်နမ်နဲ့လာအိုတို့ကတော့တိတ်ပြီးမဆန့်ကျင်ကြပါဘူး။မြန်မာပေါ်ဘလို့ကိုက်တွယ်မလဲဆိုတာကအာဆီယံအတွက်ကောင်းခဲ့စရာပါ။ဇဂရာအခြေစိုက်မူဝါဒများသဟဇာတဖြစ်ရည်လို့အဓိပ္ပာယ်ရတဲ့ Synergy Policy မူဝါဒလေးလာရေးအဖွဲ့ကိုထူထောင်သူဒေါက်တာတီနာပရပ်တိုရာဟာဂျာကတော့အခုလိုထင်ပါတယ်။
ဒါကအာဆီယံရဲ့ယာယီဖြည့်ရှင်းပုံပါ။မြန်မာကိုဖိအားပေးရမှာအတိတ်ရောဆုံးဖိအားပေးပုံအပေါ်အာဆီယံနိုင်ငံတွေအားလုံးတသဘောတည်းမရှိကြပါဘူး။မြန်မာကလည်းကြားကိုကောင်းကောင်းသိပါတယ်။တစ်ဖက်မှာတော့တင်းတော်အတွက်ကြားဟာစိတ်မလားရှင်မလားကိစ္စဖြစ်နေပါတယ်။ဘုရုံမူကြီးမေအောင်လိုက်ဟာဒီဆိုင်ရာယာစွေးမှုတရားရုံး ICJ မှာအမှုရှိနေပါတယ်။အမှုကဆက်သွားနေပါတယ်။တစ်ချိန်ချင်းလည်းပေါ်လာနေပါပြီ။အာဆီယံမှာသူ့ကိုအရေးမယူခဲ့ရင်လူပုဂ္ဂိုလ်တရားအနေနဲ့ ICJ မှာသူ့ကိုအလိုအလျောက်အရေးယူပါလိမ့်မယ်။နိုင်ငံသားဖိအားဒါမှမဟုတ်ပြည်သူအရေးယူတာတွေကလွတ်အောင်မြန်မာဖို့ရှောင်နိုင်စရာလမ်းမရှိတော့ပါပဲ။ဒါနဲ့မြန်မာကအချိန်ရနိုင်တယ်များရနိုင်အောင်ကစားပါလိမ့်မယ
်။မြန်မာပေါ်အရေးယူရင်းနဲ့ပတ်သက်ပြီးလီယားကလည်းသူ့တင်မြင့်ချက်ကိုအခုလိုပြောပါတယ်
။ Yeah, I'm not trying to set up any bucan.
ဘာလို့ပြည်သူအရေးယူတာကအလုံးမဖြစ်ပါဘူး။မြန်မာဟာမြောက်ကိုရီးယားလိုဖြစ်လာမဲ့ကိန်းဆိုင်နေပါတယ်။ကျွန်တော်ခုခံနေတာတွေကိုကျွန်တော်တို့ကဆက်လက်တိုက်ပွဲမဝင်တော့ဘူးဆိုရင်မြန်မာစစ်တပ်ဟာပုံပြီးခိုင်မာလာမယ်ပုံပြီးအကြမ်းဖက်လာမယ်နိုင်ငံသားတွေကတော့အားနယ်အားကိုးရမယ်ဖြစ်လာမယ်နောက်တော့မြောက်ကိုရီးယားနဲ့ပုံပြီးတူလာပါလိမ့်မယ်မြောက်ကိုရီးယားမှာဆိုအာဏာပိုင်တွေဒါမှမဟုတ်အုပ်စုတစုကလွဲပြီးဘာတရေမှမရနိုင်တော့ပါဘူးမြမအရေးကိုကင်တွယ်တဲ့အခါတော့ကြကြတဲ့အချက်တစ်ခုကတော့တရုတ်ပါပဲတရုတ်နဲ့အလုံးလုံးတဲ့အခါအာဆီယံဟာစူးစီးခဲကျစ်နေရပါမယ်မဟုတ်ရင်တရုတ်နဲ့တနိုင်ငံချင်းဆက်ဆံလုပ်ကင်ရပြီးခက်ခဲပါလိမ့်မယ်
။အရေးယူပိတ်ဆို့မှုလူခွေရေးချိုးဖောက်မှုတွေနဲ့ပြည်ပင်းပလုံကြုံမှုတွေကြောင့်နိုင်ငံတကာကုမ္ပဏီကြီးတွေဖြစ်ကြတဲ့ Total, Chevron, အော်ကိုရီးယားတမ်မလီလုပ်ငန်း, Supost, ဂျပန် Kirin Beer ကုမ္ပဏီတို့ဟာမြန်မာနိုင်ငံကထွက်ခွာမယ်လို့က ကျင်းညာခဲ့ကြပါတယ်။ဒါပေမဲ့တရုတ်ရဲ့ယင်းနှစ်မြောက်လာမှုကတော့တိုးလာနေလေလို့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလိုက်အင်စတီကျူတ်ရဲ့လေ့လာချက်ကဆိုပါတယ်။မြန်မာနိုင်ငံဟာတရုတ်ကိုပဲအားထားနေရတဲ့မြောက်ကိုရီးယားလိုအထူးကြနိုင်ငံတစ်နိုင်ငံဖြစ်သွားမလားဆိုတဲ့မေးခွန်းကတော့နိုင်ငံတကာသုံးသပ်သူတွေမေးနေကြတဲ့မေးခွန်းတစ်ခုဖြစ်ပါတယ်ခင်ဗျာ။